ရက်ပိုင်းကချင်ပြည်နယ်ကလာတဲ့သတင်းတွေမှာတော့ကချင်ပြည်လွတ်လပ်ရေးအဖွဲ့ KIO ဗဟိုအဖွဲ့အခြေစိုက်ရာဒေသပတ်ဝန်းကျင်မှာမြမတပ်မတော်နဲ့ KIA တပ်ဖွဲ့တိုက်ပွဲတွေဖြစ်ပွားနေကြတယ်ဆိုတဲ့သတင်းမှာထုံးစံတိုင်းနှစ်ဖက်စလုံးကအတီးပြုတ်လို့ရနိုင်မဲ့တိကျတဲ့သတင်းထုတ်ပြန်ပေးတာတွေမရှိတော့တိုက်ပွဲတွေနဲ့ပတ်သက်ပြီးဘယ်နေရာမှာဖြစ်တယ်အထိခိုက်အကျဆုံးဘယ်လောက်ရှိတယ်စသဖြင့်ပြည်သူတွေမသိရှိကြရပါဘူးတကယ်တော့မြမတပ်မတော်နဲ့ KIA တပ်ဖွဲ့တွေတိုက်ပွဲဖြစ်နေကြတယ်ဆိုတာသိပြီးထူးဆန်းတဲ့ကိစ္စတော့မဟုတ်ပါဘူးကျင်းပပြီးသွားတဲ့သမိုင်းဝင်27ရာစုပင်လုံညီလာခံမတိုင်ခင်ကရောညီလာခံအပြီးမှာပါတိုက်ပွဲတွေဖြစ်ပွားနေကြတာကြီးပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးပြည်တွင်းစစ်ရက်စဲရေးနိုင်ငံရေးအရာပြဿနာတွေပြည်လဲစေရေးငြိမ်းချမ်းရေးရရှိရေးအချိန်အဟုန်နဲ့ဆောင်ရွက်နေခြင်းခုလိုတိုက်ပွဲကြီးငယ်တွေဖြစ်ပွားနေတာဟာသင့်တော်ပါရဲ့လားဒီပြဿနာတွေပြည်လဲအောင်ဘယ်လိုချင်းကပ်ဖြေရှင်းရနိုင်မလဲဆိုတာဆွေးနွေးကြည့်ကြရအောင်ပါ
မြမတက်မတော်နဲ့ KIA တပ်ဖွဲ့အကြားဖြစ်ပွားခဲ့ပြီးတဲ့တိုက်ပွဲတွေကိုခြုံငုံသုံးသပ်ကြည့်ရင်ဘတ်တစ်ဖက်ဖက်ကလွန်နေမှားရင်းနဲ့ဆိုပြီးကောက်ချက်ချဖို့အတော်လေးခက်ခဲပါတယ်အကြောင်းပြချက်အမျိုးမျိုးနဲ့မြမတက်မတော်ဘက်ကနေ KIA တပ်စခန်းနေရာတွေကိုရှင်းလင်းသိမ့်ပိုက်တာမျိုးရှိခဲ့တယ်လို့ KIA ဘက်ကလည်းမြမတက်မတော်ရင်တန်းတွေကိုခြုံခိုတိုက်ခိုက်တာမျိုးလမ်းဘက်ဆက်သွယ်ရေးတံတားတွေကိုချိုးပစ်တာမျိုးအထိရှိခဲ့ပါတယ်စစ်ပွဲရဲ့သဘောတဘာဝကလည်း KIA ကိုဒီနေရာမှာတိုက်ရင်တက်မတော်ဘက်ကဒီနေရာမှာပဲခုခံတိုက်မယ်အခြားနေရာတွေကိုပြန်တိုက်တာမျိုးမလုပ်ဘူးဆိုပြီးဂတိကဝတ်ပြုထားတာမျိုးလည်းရှိမနေပါဘူးဒါကြောင့်အကြောင်းတစ်ခုခုကြောင့်ပဋိပက္ခဖြစ်တပ်ဖွဲ့တွေထိတ်တိုက်တွေ့ကြပြီးဆိုတာနဲ့အခြားသောနေရာအခြားသောစစ်မျက်နှာတွေမှာလည်းတိုက်ပွဲတွေဖြစ်သွားနိုင်တာကြီးပါပဲပြောရရင်မြမတက်မတော်နဲ့ KIA အခုလိုတိုက်ပွဲတွေဖြစ်ပွားနေတာကလည်းတိတ်ပြီးထူးဆန်းတဲ့ကိစ္စမဟုတ်ပါဘူးလွန်ခဲ့တဲ့9နှစ်ဝန်းကျင်နှစ်ဖက်တိုက်ပွဲတွေပြန်ဆတင်ပြီးကြတဲ့ကမြမတက်မတော်နဲ့ KIA အကြားတနည်းပြောရရင်အစိုးရနဲ့ KIO အကြားပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာသဘောတူညီချက်တစ်ခုတလေမှချုပ်ဆိုထားခြင်းမရှိလိုပါပြည်ထောင်စုအဆင့်အပြစ်ခတ်ရစဲရေးလှုပ်ထားပြီးသားတပ်ဖွဲ့တွေအချင်းချင်းကြားမှာတောင်အကြောင်းမျိုးမျိုးကြောင့်ထိတွေ့မှုတွေတိုက်ပွဲတွေဖြစ်ပွားခဲ့တဲ့ဖြစ်ပွားနေတဲ့တာတကတွေရှိခဲ့လေတော့လုံးဝအပြစ်ရဲ့သဘောတူညီမှုလုံးမထားတဲ့လက်နက်ကိုင်တပ်ဖွဲ့တွေအကြားပြစ်ခတ်တိုက်ခိုက်မှုတွေဖြစ်တာကိုမထူးဆန်းဘူးလို့ပြောရခြင်းဖြစ်ပါတယ
်ဒီအတွက်အစိုးရနဲ့ KIA ကိုကြားဘာကြောင့်ပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ်မချုပ်ဆိုနိုင်ခဲ့ရတယ်လဲဆိုတာကိုပြန်ပြီးဆန်းစစ်ကြည့်ဖို့လိုလာပါတယ်။ KIO KIA ဟာ1960ဝန်းကျင်လက်နက်ကင်ပုံကံမှုစတင်ပြီးနှစ်ပေါင်း30ကျော်ကြာ1964ခုနှစ်မှာအဲ့ဒီချိန်ကနိုင်ငံတော်ညီဝပြပြမှုတည်ဆောက်ရေးအဖွဲ့နဝတစစ်ဆိုရနဲ့နှစ်ဖက်အပြစ်ခတ်ရက်စဲရေးလုပ်နိုင်ခဲ့ပါတယ်။အပြစ်ခတ်ရက်စဲရေး18နှစ်တာတည်တံ့ခဲ့ပြီး2011ခုနှစ်မှာတိုက်ပွဲတွေပြန်ဖြစ်ခဲ့ပါတယ်။တိုက်ပွဲတွေပြန်ဖြစ်ရတဲ့လက်တလောအကြောင်းချက်တွေရှိပေမဲ့တကယ်ပြဿနာကတော့ KIO အနေနဲ့စစ်အစိုးရရဲ့နေကြားဆောက်တပ်အဖြစ်အသွင်ပြောင်းလဲရေးကိုလက်မခံခဲ့လို့ပါပဲပြင်းထန်တဲ့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးနောက်သမရဦးသိန်းစိန်အစိုးရလက်ထက်မှာလက်နက်ကင်တိုင်းသားတွေနဲ့အပြစ်ခတ်ရက်စဲရေးနိုင်ငံရေးစနစ်ဝဲတွေစတင်ပြီးငြိမ်းချမ်းရေးရရှိရေးအာသွန်ခွန်ဆက်ကြိုးစားလာတာတွေ့မြင်ကြရပါတယ်သမရဦးသိန်းစိန်အစိုးရအနေနဲ့ရှေ့စစ်အာဏာရှင်အစိုးရဆက်ဆက်လုတ်ကင်ဆောင်ရွက်ပုံတွေနဲ့မတူတဲ့တကယ်အပြစ်ခတ်ရစဲရေးနိုင်ငံရေးဆွေးနွေးပွဲတွေကနေတစ်ဆင့်ငြိမ်းချမ်းရေးပန်းနိုင်စီသွားရေးစ조사လာခဲ့ပေမဲ့ KIO အဖွဲ့ရဲ့သဘောထားလုံးဝပြောင်းလဲသွားခဲ့တာကြောင့်အပြစ်ခတ်ရစဲရေးရဖို့ညှိနှိုင်းရေးခက်ခဲသွားစေခဲ့ပါတယ်
။အကြောင်းကတော့ KIO အဖွဲ့အနေနဲ့အရင်18နှစ်တာကာလကိုသင်ခန်းစာယူပြီးအပြစ်ခတ်ရစဲထားုံနဲ့နိုင်ငံရေးပြဿနာတွေမပြေလည်နိုင်နိုင်ငံရေးပြဿနာကြောင့်ပေါ်ပေါက်လာရတဲ့စစ်ပွဲတွေကိုနိုင်ငံရေးအရာဆွေးနွေးအဖြစ်ရှာနိုင်ခဲ့ရင်တိုက်ပွဲတွေဟာသူ့အလိုလိုရဆိုင်သွားမှာပဲဆိုပြီးခံယူလိုက်လို့ဖြစ်ပါတယ်။ဒီအတွက် KIO ဟာအစိုးရနဲ့တပွဲချင်းအပြစ်ခတ်ရစဲရေးလုပ်ဖို့မလိုဘူးလို့ဆုံးဖြတ်ထားလိုက်တဲ့အတွက်ဒီကနေ့အချိန်ထိအပြစ်ရဲ့ဆိုင်ရာသဘောတူညီချက်တစုံတရာမရကြတော့တာပါ။တိုင်းပြည်မှာအမျိုးသားပြန်လည်တည်မြဲရေးငြိမ်းချမ်းရေးရရှိရေးအတွက်အရင်သမရဦးသိန်းစိန်အစိုးရချမှတ်ခဲ့တဲ့မူဝါဒကတော့ပထမအဆင့်တတိုင်းပြည်လုံးဆိုင်ရာအပြစ်ခတ်ရစဲရေးစာချုပ်ချုပ်ဆိုနိုင်အောင်စ조사မယ်အပြစ်ရဲ့စာချုပ်ချုပ်နိုင်ပြီဆိုရင်အပြစ်ရဲ့တည်မြဲအောင်အကောင့်ထဲပေါ်ကြမယ်။တပြိုင်နက်တည်းစာချုပ်ပါလမ်းညွန်ချက်နဲ့အညီနိုင်ငံရေးဆွေးနွေးပွဲတွေလုပ်သွားမယ်။နိုင်ငံရေးဆွေးနွေးပွဲတွေကမှရရှိတဲ့သဘောတူညီချက်တွေကိုလွှတ်တော်တင်အတည်ပြုချက်ရယူပြီးဖွဲ့စည်းပုံကိုပြင်ဆင်ဖို့လုပ်သွားမယ်။ဒီလိုနည်းနဲ့တနည်းငြိမ်းချမ်းရေးအပြည့်အဝရရှိစေမယ်ဆိုတဲ့နည်းလမ်းပါ။ ဒါပေမဲ့အဲ့ဒီလမ်းစဉ်အတိုင်းအကောင့်ထဲပေါ်ခဲ့တဲ့ငင်းငင်းလုပ်ငန်းစဉ်အပြည့်အဝအောင်မြင်မှုမရပဲအစိုးရတက်တန်းကုံဆုံးသွားခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်အစိုးရအဖွဲ့အစ်တက်လာတဲ့အခါမပြည့်စုံတဲ့ငင်းငင်းလုပ်ငန်းစဉ်ကိုဆက်ပြီးအကောင့်ထဲပေါ်ပါတယ်။သမရဦးသိန်းစိန်လက်ထက်ကချထားတဲ့လုပ်ငန်းလမ်းစဉ်ကိုထွေထွေထူးထူးပြောင်းလဲတာမရှိပေမဲ့ငင်းငင်းဖြစ်စဉ်ထဲမှာလက်နက်ကင်အဖွဲ့ရိအားလုံးနဲ့အင်အားစုအားလုံးပါဝင်လာအောင်အထူးအာရုံစိုက်စူးစမ်းခဲ့တာတွေ့နိုင်ပါတယ်။အဓိကအားသာချက်ကအရင်ငင်းငင်းဆွေးနွေးပွဲစကောဝိုင်းတွေမှာမြမတက်မတော်ဘက်နဲ့လက်နက်ကင်တိုင်းရင်းသားဘက်နှစ်ဘက်ပဲပါခဲ့ပေမယ့်အခုနောက်ပိုင်းပြည်သူလူထုကရွေးကောက်တင်မြှောက်လိုက်တဲ့ပြည်သူကိုယ်စားလှယ်စစ်စစ်တွေပါဝင်လာတာပဲဖြစ်ပါတယ်။ဒီလိုနည်းနဲ့တမိုင်းမှာပထမဦးဆုံးအကြိမ်အင်အားစုအားလုံးပါဝင်တဲ့27ရာစုပင်လုံးငင်းငင်းညီလာခံကိုအောင်အောင်မြင်မြင်ကျင်းပနိုင်ပြီးတိုင်းသားလက်နက်ကင်တွေဘက်ကလည်းသူတို့လူလားမျှော်လင့်နာတွေကိုဘဲခစ်အခါတုန်းကနဲ့မှမတူတတိုင်းပြည်လုံးတကဘာလုံးတိအောင်ပွန့်ပွန့်လင်းလင်းပြောဆိုချပြနိုင်ခဲ့ပါတယ်
။အဲ့ဒီစီဝေးဒေါဆန်းစုကြည်ပြောတဲ့အဖွင့်မိတ်ခွန်းမှာ NCA တတိုင်းပြည်လုံးဆိုင်ရာအပြည့်ရစာချုပ်မှာပါဝင်လက်မှတ်ရေးထိုးထားခြင်းမရှိသေးတဲ့KIO UNFC အဖွဲ့ဝင်တွေပါဝင်လက်မှတ်ရေးထိုးလာအောင်ကြိုးစားသွားမယ်ဆိုတာပါပဲ။ဒါမှသာပြစ်ခတ်တိုက်ခိုက်မှုရက်စဲပြီးအေဂျန့်တဲ့အခြေအနေတစ်ခုအောက်မှာနိုင်ငံရေးဆိုင်ရာဆွေးနွေးညှိနှိုင်းပွဲတွေကိုကောင်းကောင်းမွန်မွန်ကျင်းပနိုင်မှာပါ။ဒီအတွက်ငင်းငင်းရေးဖြစ်စဉ်ကြီးအောင်မြင်ဖို့အတွက် KIO အဖွဲ့အနေနဲ့လက်ရှိကင်ဆယ်ထားတဲ့မူဝါဒအစားအပြစ်ခတ်တွေရက်စဲထားတဲ့အခြေအနေအောက်မှာနိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်အောင်ပြည်သူလူထုတရက်လုံးစိတ်အေးချမ်းလုံခြုံမှုရှိအောင်NCA စာချုပ်တဲ့လက်မှတ်ရေးထိုးနိုင်အောင်စဉ်းစားသင့်ပါကြောင်းသုံးသပ်တင်ပြလိုက်ရပါမယ်။